ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်ရပ်နားထားရတဲ့မြန်မာနိုင်ငံတွေကခီးသွွားလုပ်ငန်းတွေဟာပြည်တွင်းလက်နက်ကင်ပြည်ပခအခြေအနေတွေကြောင့်လည်းပုံမှန်ပြန်ပြီးတော့လဲပတ်နိုင်မှုခက်ခဲနေပါတယ်လို့ခီးသွွားလုပ်ငန်းလုပ်ကိုင်နေသူတွေကပြောပါတယ်။လာမယ့်ခီးသွွားရာသီအတွက်မြန်မာနိုင်ငံခီးသွွားလုပ်ငန်းတွေရဲ့မျှော်လင့်ချက်အနေအထားကဘယ်လောက်ထိရှိနေပါသလဲ။ခီးသွွားလုပ်ငန်းရှင်များအသင်းနဲ့ခီးသွွားလုပ်ငန်းလုပ်ကိုင်သူတွေရဲ့ပြောပြချက်တွေကိုမတ်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်။
စက်တင်ဘာလ28ရက်ဒီကနေ့ဟာကမ္ဘာခီးသွွားလုပ်ငန်းနေ့ဖြစ်ပါတယ်။ COVID ရောဂါကူးစက်မှုတွေပြီး COVID အလွန်ကာလပြန်ပြီးဥမော့လာနိုင်မယ်လို့မျှော်လင့်ထားတဲ့မြန်မာခီးသွွားလုပ်ငန်းကတော့ပြည်ရင်းမှာဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့အကျက်အတဲတွေကြားနလန်ထဖို့ခက်ခဲနေပါတယ်။လာမယ့်ခီးသွွားရာသီမှာပြည်ရင်းခီးသွွားလုပ်ငန်းတွေစလက်ပတ်မှာဖြစ်ပေမဲ့အပန်းပြေခီးလာမယ့်နိုင်ငံခြားခီးသွွားကတော့ဝင်ရောက်နိုင်ချေနည်းအောင်မယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးနောင်နောင်ဟန်က VOE ကိုပြောပါတယ
် Domestic tourism ကအခုချိန်မှာမိုးရင်းဖြစ်နေတော့လေဘာမှအရန်ကြီးတိုးတက်မှုမရှိသေးပါဘူးသတင်းချုပ်ပြီးဆိုလည်းပွင့်လင်းရပြီးစပြီးဆိုလို့ဆိုရင်ပြည်ရင်းခီးသွွားလုပ်ငန်းတွေစပြီးတော့လည်ပတ်ပါမယ်ခင်ဗျအဲ့ဒါ Domestic tourism ကတော့အလားအလာကောင်းတယ်ပေါ့နော်အောက်ပေါင်းခီးစဉ်တွေကတော့ပြီးခဲ့တဲ့7လပိုင်းတွေကစပြီးတော့ပြည်ပနေပြီးတော့လေချောင်းလိုင်းတွေပိုဆွဲတဲ့အတွက်အောက်ပေါင်းခီးစဉ်တွေအများကြီးပြည်ပကိုသွားကြတယ်။ကျန်းမာရေးရောပညာရေးရောဒီအလုပ်ကိန်းနဲ့ပတ်သက်ပြီးတော့ပေါ့နော်အကုန်လုံးပြည်ပကိုသွားတာများတယ်။အဲ့တော့အောက်ပေါင်းကိုယ်စားကတော့အများကြီးတက်နေပေါ့နော်။အဲအင်ပေါင်းတွေနဲ့ဒီပြည်ပကနေပြီးတော့ပြည်တွင်းဝင်လာတဲ့ဧည့်သည်တွေနဲ့ကြည့်မယ်ဆိုရင်တော့တော်တော်လေးငဲနေသေးတယ်လို့ပြောလို့ရတယ်။ခီးတဲ့အချို့ဝင်ရောက်လာတာရှိပေမဲ့လေရှာလို့ခေါ်တဲ့အပန်းပြေကြီးနေနေလာတာမဟုတ်ဘဲနဲ့အလုပ်မကင်နဲ့ဒီဆွေမျိုးတွေတွေ့ဖို့လောက်လာတာမျိုးဖြစ်နေတော့လေလေရှာတူရီဇင်နဲ့ဒီအင်ပေါင်းတူရီဇင်ကတော့တော်တော်လေးနည်းနေသေးတယ်လာဖို့လည်းအများကြီးတိုးတက်လာဖို့လည်းနည်းနည်းတော့ခက်နေသေးတယ်ဒါပေမဲ့2020နှစ်အကုန်23နှစ်ဆန်းပိုင်းဆိုရင်တော့တူရီဇင်ကအင်ပေါင်းကတိုးတက်လာဖို့ရှိပါတယ်ခင်ဗျဟုတ်
အရင်ကနိုင်ငံသားခီးသွွားတွေလာရောက်လဲပတ်လိရှိတဲ့မြန်မာနိုင်ငံတွင်းကအပန်းဖြေခီးစဉ်တွေလဲလက်တလောဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခနဲ့စီရေးတင်မာမှုလုံခြုံရေးတင်းကျပ်မှုအခြေအနေတွေကြားတိတ်ပြီးမျှော်လင့်ချက်မရှိဘူးလို့ခီးသွွားလုပ်ငန်းလုပ်ကိုင်သူတချို့ကလည်းခံမှန်းကြပါတယ်။ကပ်ရောဂါဘေးကြောင့်တနေရာနဲ့တနေရာသွာလာခွင့်နေကန့်သက်ခံခဲ့ရာကနေပြည်ရင်းခီးသွွားလုပ်ငန်းတွေလဲလုံးဝရပ်နားထားခဲ့ရတဲ့အခြေအနေရှိခဲ့ပါတယ်။ပြည်ရင်းမှာကက်ယောဂါစီးမြင်းတွေတဖြည်းဖြည်းရော့ကျနေရကနေပြည်ရင်းခီးသွွားလုပ်ငန်းပြန်အစပြုနိုင်ဖို့ရုန်းကန်နေချိန်မှာပဲအာနာသိန်းနောက်ဆက်တွဲလက်နက်ကင်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့တာပါခီးသွွားလုပ်ငန်းပြန်လည်ဥမော့ဖို့ဟာနိုင်ငံတွင်းခြေနေပေါ်မှာမူတည်နေတယ်လို့ Amazing Time Travels and Tours ရဲ့ MD ဒေါက်ကီသွေအောင်ကပြောပါတယ်
ကျွန်တော်စိတ်အခြေအနေကတော့ကျမတို့ပြန်ပြီးတော့အာယူနေတဲ့အခြေအနေပေါ့နော်ပြန်ပြီးအာယူနေတဲ့အခြေအနေဆိုတာကအဲဒီဘက်ကကျမတို့ဒီနိုင်ငံရေးတည်ငြိမ်မှုအပိုင်းတွေပေါ်မှာအများကြီးမှုတည်ပါတယ်တချို့တွေလည်းကျမတို့မေးတာတွေရှိတယ်အဲမြန်မာနိုင်ငံရောလာလို့ရပြီလားပေါ့နော်ဆိုတော့ကျမကလည်းလာလို့ရတယ်ဒါမဲ့လို့နေရာတွေကတော့ limited ရှိနေပေါ့ကျမတို့ခီးသွားဖို့မတင့်တော်တဲ့နေရာတွေလည်းရှိတယ်တင့်တော်တဲ့နေရာလည်းရှိရပေါ့လို့ပြန်ပြရတာပေါ့အဲ့တော့အဲ့ဒါချုံငုံပြီးတုံတန်းရလို့ရှင်တော့ကျမတို့ရောင်ချီလေးတော့ဆက်ပြီးတော့တွေ့လာရတယ်ဒါပေမဲ့လို့ဘလောက်အထိအတိုင်းတာတည်သွားမလဲဆိုတာတော့ဟိုပြောရခက်သေးရပေါ့နော်ဒီစီဇန်ကလည်းဒီအောက်တိုဘာမှစမှဖြစ်တဲ့အတွက်စီဇန်ရောက်ရင်တော့အခြေအနေတမျိုးပြောင်းရင်လည်းပြောင်းနိုင်
အခုနှစ်ဧပြီလပိုင်းမှာတော့ပြည်ရင်းခီးသွွားတွေလဲပတ်တာရှိပေမဲ့ကပ်ရောဂါကာလမတိုင်ခင်2019ခုနှစ်ဧပြီလကလာရောက်ခဲ့တဲ့ခီးတဲ့အရေးအတွက်နဲ့နှိုင်းရှင်ရင်တော့ဆယ်ရာခိုင်နှုန်းလောက်ပဲရှိတယ်လို့ခီးသွွားလုပ်ငန်းရှင်တွေရဲ့စီးရင်အရသိရပါတယ်။နိုင်ငံရေးမတည်ငြိမ်မှုကြောင့်အထိခိုက်ဆုံးလုပ်ငန်းတွေထဲမှာခီးသွွားလုပ်ငန်းလဲတစ်ခုအပါအဝင်ဖြစ်တဲ့အကြောင်းစီးပွားရေးပညာရှင်တွေနိုင်ငံတကာအဖွဲ့အစည်းတွေကလည်းထောက်ပြကြပါတယ်။အကျိုးဆက်အနေနဲ့ကိုဗစ်ရောဂါကူးစက်မှုတွေပြီးဘတ်ပေါင်းစုံစီးပွားရေးကျဆင်းမှုနဲ့အကျက်အတဲတွေကြားမြို့ပြလူဦးရေရဲ့စည်ရဲမွဲတေမှုအရေးအတွက်ဟာသုံးဆလောက်တိုးလာမယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့စစ်တမ်းကလည်းဖော်ပြထားပါတယ်ရှင်။